မြန်မာနိုင်ငံမှာမနေ့ညပိုင်းတုန်းကကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကိုဗစ်ကူးစက်နေတဲ့အတီးပြုလူနာ380ကျော်တွေ့ရှိပြီးတော့ပြည်တွင်းကူးစက်နှုန်းကဇက်တိုက်မြင့်တက်လာနေပါတယ်။အခုရက်ပိုင်းမှာပြင်ပကဆေးရုံဆေးကန်းနဲ့နေအိမ်တွေမှာဖျားနာနေတဲ့သူတွေတိတိတသားပိုများလာတာကိုတွေ့ရပြီးတော့ကိုဗစ် -19 ဟုတ်မဟုတ်မစစ်နိုင်တဲ့သူတွေလည်းရှိတယ်လို့ဆရာဝန်တွေနဲ့ပရဟိတအသင်းတွေကပြောပါတယ်။ကူးစက်မှုအန္တရာယ်ကိုကာကွယ်နိုင်ရေးလူစုလူဝေးတွေကိုရှောင်ကျဉ်ပြီးတော့မတ်စတာတာတွေလှုပ်ဆောင်ကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းပါတယ်။ရန်ကုန်ကလာတဲ့သတင်းကိုဇော်ဝင်းလိုင်းပြောပြပေးပါရှင်။
ကျမ၏ဝန်ကြီးဌာနရဲ့မနေ့ညပိုင်းကထုတ်ပြန်ကြေအရဓာတ်ခွဲမှုနမူနာစုစုပေါင်း 12,000 စစ်ဆေးခဲ့ရာကုဆက်ခံရသူ380ကျော်တွေ့ရှိရတာကြောင့်ယောဂပိုးတွေ့ရှိမှု 3.18 ရာခိုင်နှုန်းရှိတယ်လို့ထုတ်ပြန်ထားပါတယ်။ဒါအပြင်အခုရက်ပိုင်းပြင်ပဆေးရုံဆေးကနေမှာလည်းဖျားနာချောင်းဆိုးတဲ့လူနာတွေတိတိတသားတက်လာတယ်လို့ရန်ကုန်မြို့ကအထွေထွေယောဂကုဆရာဝန်ဒေါက်တာကျော်မင်းထွန်းကပြောပါတယ်။
ဒီရပိုင်းလေးမှာတော့ပိုသိရတာပေါ့နော်ကျွန်တော်ဒီပြပဒီစေကန်းနေပေါ့နော်ကျွန်တော်တို့ဒီပုဂလီကစေကန်းစေယုံနေမှာပေါ့နော်အဓိကအတွေ့များလာတာတော့ဒီဌာနလူနာတွေတအားတက်လာတယ်ဒီနာစီရဲ့ချောင်းဆိုးရဲ့လက်ဘင်းနာရဲ့ဘိုင်းနာရဲ့ဝန်းသွားရဲ့ပေါ့နော်အလူနာကပုံမှန်ထက်ပိုများလာတယ်အဲမှာတချို့ပေါ့နော်စင်ကိုင်းဆစ်လိုက်ရင်တော့များသောအားဖြင့် positivity တော့တွေ့တာပေါ့နော်အဲလူနာရောတော်တော်များများတော့မဆစ်ချင်ကြဘူးပေါ့နော်နောက်တစ်ခါကျတော့ဒီစင်တာတွေသွားဖို့ပြဖို့လဲတချို့ပြောတော့လဲတိုက်တွန်းတော့လဲမသွားချင်ကြဘူးပေါ့နော်ဒါသူကယာတီတကွေးပါပဲဘာမှမဖြစ်ပါဘူးဆေးပဲပေးလိုက်ပါဆေးပဲထိုးလိုက်ပါပေါ့နော
်အခုလို့ကူးစက်ခံရသူတွေတိုးလာနေပေမဲ့လူတွေကြားမှာနှာခေါင်းဆီးတွေမတက်ဘဲသွားလာနေကြပြီးအရင်ကထုတ်ပြန်ထားတဲ့ကျန်းမာရေးဆိုင်ရာသတိပေးချက်တွေကိုမလိုက်နာကြတော့ဘူးလို့ရန်ကုန်မြို့ပရဟိတအသင်းတခုကပြောပါတယ်
လုံးလုံးကျွန်တော်တို့ကဒီနေ့တရားမှာတယောက်လောက်ပဲ match တက်ပြီးတယ် match တက်တဲ့အချင်းလုံးဝမရှိဘူးလက်ရှိလည်းမတက်ကြဘူးတစ်ပေဆိုင်ကြီးစားတော့ဆိုင်ကြီးဖျားရီရောကျွန်တော်ဘလူးလေးမှာရောဝတ်ကြည့်ရဲ့အချင်းကဘလူးမှ match မတက်ဘူးဖြစ်နေတဲ့သတင်းတွေမှာပြောနေ300ကျော်ပြီးပြီမနည်းဆိုကြည့်ကြည့်နေ380ကျော်ကျွန်တော်တောင်းမရ9ရောက်ပါတယ်ဒါပေမဲ့ဘလူးမှသာဟိုစိတ်ကြီးကြောက်ရရမှန်းမသိတော့ဘူးတချို့တွေခံနိုင်ရတယ်များတယ်မြင်းနေရောရက်ပတ်ထဲမှာရောဖျားနာတာတွေမှာအခုတော့ဒီကိုဗစ်လက္ခဏာမျိုးတွေရောမရှိတမန်တကူလက္ခဏာတော့မချားနာတော့ဒီကြီးကလေးတို့မျိုးနဲ့ဖြစ်နေကြတယ်ဒါပေမဲ့ဒီကိစ္စတော့ကာကွယ်ရမယ်မတ်ဆက်ပါဆိုတာမရှိကျွန်တော်တို့ကကျွန်တော်တော်မှဘယ်လိုသွားရမတ်ဆက်ရင်ကျွန်တော်ပျောက်တဲ့ဖြစ်ရင်ကျွန်တော်အကြီးကြီးကျန်တဲ့လူမျိုးမတက်ဘူးအဲ့လိုမျိုး
မွန်ပြည်နယ်မော်လမြိုင်မြို့မှာလည်းလူတွေကဘာမှမဖြစ်သလိုပုံမှန်သွားလာနေတော့မယ်လို့မော်လမြိုင်လူမှုကယ်ဆယ်ရေးအသင်းဥက္ကဋ္ဌကိုဗိုလ်ဘိုးဝင်းကပြောပါတယ်အသွားလာကန့်တတာဈေးဆိုင်ပိတ်တာတွေလော်ဒောင်းချတာတွေဖြစ်လာရင်ပြည်သူတွေပဲဆင်းရဲဒုက္ခရင်ဆိုင်ရမယ်လို့သူကသတိပေးပါတယ်။ဒါကြောင့်လဲကြိုတင်ကာကွယ်သင့်တယ်လို့ပြောပါတယ်
။အခုဖြစ်သွားမှုတော့တနေ့နေ့ဟို200 200အခုဆိုမနေ့ကတော့300လောက်ထိတက်လာတဲ့အနေအထားမျိုးဖြစ်လာတဲ့အတွက်ပြည်သူတွေအနေနဲ့မူလအတိုင်းပဲပြန်ပြီးတော့မှဒါဒီကိုဗစ်ကိုပြန်ပြီးတော့မှကျွန်တော်တို့ကဟိုခုနကရှောင်သားတဲ့နေရာရှောင်ရမတ်ဆက်တာတွေဘာတွေအဲ့ဒါတွေတော့ဖျက်ပြီးလုံးတဲ့နေဒီလိုမဟုတ်ဘဲနဲ့ကျွန်တော်တို့ဒါဒီပုံမှန်တိုင်းသာဆက်ပြီးတွားမယ်ဆိုရင်ကျွန်တော်တို့ရဲ့လူမှုဒုက္ခနဲ့စီးပွားရေးလုပ်ငန်းတွေရောအကုန်လုံးကဒီခင်လို့ပူးဆက်မှုတွေအများများဝိုင်းပိတ်ပြီးတော့ဒုက္ခဒုက္ခတွေကပူခံစားရမှာပေါ့နော်မဖြစ်ခင်တည်းကတူတင်ကာကွယ်ထားတာတော့အားလုံးကောင်းမယ်လို့ဆိုကျွန်တော်တို့ထင်နေကြ
ကူးစက်မြန်ကိုဗစ်ရောဂါတွေဟာအခုရက်ပိုင်းနေ့စဉ်လိုလိုများလာနေပါတယ်။ကူးစက်ခံရသူ380အထိတိုးလာတာဟာဒီရက်ပိုင်းနဲ့အတွင်းအများဆုံးပြန်လည်ကူးစက်တဲ့အရေးအတွက်ဖြစ်ပါတယ်။ဒါကြောင့်လဲပြည်သူတွေအနေနဲ့အသွားအလာတွေသတိထားဖို့ကိုဗစ်စီးကပ်နဲ့အညီနေထိုင်ဖို့ဆရာဝန်တွေနဲ့ပရဟိတအသင်းတွေကတိုက်တွန်းနေကြပါတယ်ခင်ဗျာ။